ကျမတို့ကဆိုကြမြာရခိုင်ဒုတာပါတီဥပဒါဒေါက်တာအေးမောင်ပေါ်လေကျမတို့ပါတီကနေပြီးတော့ပါတီဥပဒါအဖြစ်နဲ့ရောပါတီဝင်ဖြစ်နေရောနှုတ်ခွန်းဖွင့်ပြုဖို့ဆိုပြီးတော့စတင်လာတာတွေ့ရပါတယ်ကျမရဲ့အဲ့တော့
ဟုတ်ကဲ့ပါဟို
ဘလို့ကြောက်များနှုတ်ခွန်းဖြစ်ခဲ့ရလဲကျမတို့ဘလို့များသိကြပါလား
ကျမတို့ဒီရခိုင်မျိုးသားပါတီမှာအမြင်မတူတာတွေလည်းလည်းရှိကြပါပဲဒါမဲ့ကိုရဲဒါကတော့စိတ်ခံစားချက်ပါသူဒီဘာကြောင့်ခွဲရတဲ့အဓိကဆိုတာကိုတော့ကျမကလည်းသုံးသပ်ဖို့တော်တော်ခက်ပါတယ်သူကအုပ်စုခွဲအနိုင်ကျင်းလို့ထွက်တယ်ဆိုရင်လေဟိုဒါဒီကျမတို့ခက်ကတော့အုပ်စုခွဲတာဘုံမဟုတ်ဘူးလေကျမတို့ကသုံးသပ်ဖို့လိုပါတယ်ဒါပေမဲ့ဟိုပါတီတစ်ခုနိုင်ငံရေးလောက်ကြမှာဆိုတာတော့ညသောအဖြစ်တော့အကုန်လုံးအမြင်တူတာမရှိပါဘူးအမြင်မတူတာလည်းရှိတယ်တော့ကျမအနေနဲ့ပြောချင်ပါတယ်သူ့အမြင်ကိုယ်အမြင်ပေါ်ပါတီတွင်းမှာကလည်းဒါကဒေါက်တာအေးမန်ကိုထောက်ခံတဲ့လူရှိသလိုတခြားတယောက်ကိုထောက်ခံနေပေါ်တော့ဆိုတဲ့အခါအဲ့လိုမျိုးတွေပါအဲ့လိုမျိုးအားပြိုင်မှုတွေလောက်ကတော့ပါတီတိုင်းမှာရှိချက်ပါဒီတားဟာတယောက်နဲ့တယောက်ကတော့အမြင်မတူတာကိုတော့ပြန်လည်ကြီးနိုင်ပြီးလုပ်စီချင်ပါတယ်ဒါကြောင့်ဒီလာကိုသူဖက်ဆတင်လဲကျမတို့အနေနဲ့ CEC အနေနဲ့လည်းကျမတို့ဒါတွေကိုဆွေးနွေးရမှာဖြစ်ပါတယ်နော်ခွင့်ခွင့်ပေးမလားမပေးလားဆိုတာကိုကျမတို့ CEC ရတယ်ဆုံးဖြတ်ရမှာဖြစ်ပါတယ်ပါတီကဖက်ဆတင်တိုင်းခွဲလို့ဟိုရတဲ့မုံဝါဒမရှိဘူးကျမတို့မုံဝါဒရေးဆွေးပြီးတဲ့အခါစီကံချက်ဒီမှာလည်းကျမတို့ပါပါတယ်။ဥမာပါတီဝင်တူနှုတ်ခတ်ဖို့တောင်းလာတယ်ဆိုရင်ကျမတို့ CEC အစည်းအဝေးတွေခေါ်မယ်။နောက်တစ်ခါ CEC ဆုံးဖြတ်ချက်အရတော်၎င်းပါတီနာခံမှာတော့၎င်းထုတ်ခွင့်ရှိတယ်ဆိုပြီးကျမတို့တွေအဲ့လိုမူဝါဒတွေဆက်မထားလာရှိတဲ့အတွက်သူရဲ့ဆက်ဆအပေါ်မှာလည်းကျမတို့ CEC တွေကတိုင်ရင်ဆွေးနွေးဖို့တော့ရှိပါသေးတယ်ချင်း
။သူကတော့ဥက္ကဋ္ဌတာဝန်ကတော့သူမယူချင်တော့ဘူးပေါ့ကျွန်တော်ရဲ့အဲ့တော့ဟိုကျမတို့နောက်ပိုင်းပေါ့လေဥက္ကဋ္ဌတာဝန်ပေးမဲ့သူပေါ့လေဘယ်လိုများစဉ်းစားလာလဲဆို
ပါတီဥက္ကဋ္ဌတယောက်ရွေးမယ်ဆိုလို့ရှိရင်လေအဲဒီမှာကျမတို့ကရခိုင်မျိုးသားပါတီရဲ့ပါတီနာခံခွာပါမယ်အဲမျိုးနဲ့ခြေခဏမျိုးနဲ့မရှိတဲ့ပါတီဝင်တွေခြေကိုလည်းကျမတို့အကုန်လုံးထိတ်မှာပါအဲ့ဒါကြောင့်ကျမတို့ပါတီဝင်အကုန်လုံးဒီမျိုးနဲ့ရနေလူပေါင်းစုံပါတဲ့ပါတီကနေပြီးတော့လူတွေရမှာမေးနဲ့ရွေးပြီးတော့မှပါတီဥက္ကဋ္ဌတယောက်ကိုရွေးရှိခွင့်ရှိပါတယ်အဲ့ဒါကြောင့်လောလောဆယ်မှာကျမတို့ဒီဒေါက်တာအေးမောင်ခတ်တော်ရင်လည်းကျမတို့မှာလောလောဆယ်မှာတော့ဒီဒုဥက္ကဋ္ဌတို့အဖွဲ့တွေလည်းရှိပါသေးတယ်ပေါ့နော
်အ
ဲ့ဒါကြောင့်သူကလည်းလက်ရှိကျမတို့အနေနဲ့မထုတ်ပြသေးဘူးဆိုလည်းသူပါတီဝင်အဖြစ်တော့ဆက်လက်ရှိနေမှာပါအဲ့ဒါကြောင့်ကျမတို့ပါတီနာခံလုပ်လာတဲ့အခါမှာပါတီဥက္ကဋ္ဌတယောက်ကိုရွေးရှိပိုင်ခွင့်ရှိတဲ့အတွက်အဲ့ဒီမှာမှဒီလိုပေါ့နော်အများကြိုက်တဲ့တယောက်ကိုကျမတို့ရွေးရှိတော့မှာပါရှင်အဲ့တော့ကျွန်တော်တို့ဒီပါတီနာခံတခုလုပ်မယ်ဆိုလို့ရှိရင်လေဒီပါတီ CEC တွေခေါ်ပြီးနောက်တစ်ခါပါတီဂျွင်းမျိုးနေတွေကြေးရော်တွေမှာရွေးပြီးကြောမှနော်ကျွန်တော်တို့တွေပါတီနာခံကိုလုပ်ဖြစ်မှာဖြစ်ပါတယ်ဒါကြောင့်အခုချိန်တည်းပါတီနာခံလုပ်မယ်ဆိုတော့လည်းမရသေးပါဘူးရှင
့်အဲ့
ဒါကြောင့်ကျွန်တော်တို့အချိန်ကတော့ယူရပါမယ်ဒါနဲ့9နှစ်တစ်ကြိမ်ဖြစ်တဲ့အတွက်2020ကိုတော့မကူပါဘူးမထောက်စစ်ကိုပဲဝင်ကျင်တော့တော့ဖြစ်နိုင်ပါလေ
ဒီကြားတဲ့ကာလတည်းမှာဆိုလို့ရှိရင်ဥက္ကဋ္ဌညာတို့ကိုဘယ်သူကများယာယီတောင်းယူလဲတော့
အဲ့ဒါတော့ကျမတို့ CEC ရဲ့ဆုံးဖြတ်ပါပဲကျမတို့ကိုရခိုင်ပြည်နယ်ကိုစားပြုတဲ့ရခိုင်မျိုးသားပါတီတစ်ခုမမမမဲရှိတဲ့အတက်ပြည်သူတွေကကျမတို့ရခိုင်ပါတီကိုအလွန်တရာမှအားကိုးကြပါတယ်အဲ့လိုအားကိုးတော့ရခိုင်အမျိုးသားပါတီနဲ့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့တိုင်းရင်းသားဒီအားလုံးပြည်ဆိုတွေကအကုန်လုံးပူးပေါင်းပြီးတော့အစိုးရနဲ့ပေါ့နော်ကျမတို့ပြည်လေးထူထောင်ရေးတွေကိုလက်တွဲလုပ်ဖို့အချိန်လေးအများကြီးကြံနေပါသေးတယ်ဒီအချိန်မှာဒီလူထုကထောက်ခံထားတဲ့ပေါ့နော်ဒီဒေါက်တာအေးမောင်အနေနဲ့အခုလိုပါတီဥပဒေဖတ်တော်တယ်ဆိုတာတော့ဒါလေးဖြစ်ဖြစ်ပါပြည်သူတွေရဲ့ဒီနေ့မှာဒိုလောဒိုလောနဲ့စိတ်မကောင်းချင်းများဆိုဖြစ်ကြပါလိမ့်မယ်နော်ကျွန်မမြင်လာတော့ဒီအချိန်မှာတော့ဒါလေးဖြစ်ဖြစ်ပါရခိုင်အမျိုးသားအကျိုးစီးပွားကိုနော်လက်တွဲပြီးလုပ်နေတဲ့အချိန်မှာတော့ကျွန်တော်တို့ဒီလိုရခိုင်ပါတီကဥပဒေတရားအနေနဲ့ရခိုင်ပါတီကြိုးပွေးမှုတော့ကျွန်တော်တို့မဖြစ်စေခြင်းဘူးလို့ကျွန်မအနေနဲ့ဖြည့်ဆက်ပြောချင်ပါတယ်
ကျွန်မကျေးဇူးပြုရတယ်ကျွန်မဟုတ်ကဲ့
ဟုတ်ကဲ့ပါကျေးဇူးပါကျေးဇူးပါ